ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗြိတိန်နိုင်ငံကတာဝန်ယူတဲ့အချိန်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကြုံတွေ့နေရတဲ့ပြည်ပခါတွေအတွင်းအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်တဲ့ကိစ္စတွေကိုဖြေရှင်းရေးအတွက်အလေးပေးဆွေးနွေးသွားမယ်အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်နိုင်ငံသံအမတ်ကြီးကပြောဆိုထားပါတယ်
We've talked a lot about it, and you know that sexual violence has been recognized as an international war crime for over 100 years.
လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာစိတ်ယားစွမှုဖြစ်တယ်ဆိုတာကိုနိုင်ငံတကာအနေနဲ့နှစ်ပေါင်းရာချီအတိအမှတ်ပြုခဲ့တာအလုံးသိပါဒီကိစ္စကိုအတော်များများဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်ဒီလိုစိတ်ပြက်ဖွယ်ရာယားစွမှုကိုမြန်မာဆီးရီးယားကွန်ဂိုတမရနိုင်ငံတွေကလက်တလောဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ယူကရိန်းမှာရုရှားတပ်ဖွဲ့တွေရဲ့ထထလဲလဲကျူးလွန်နေတာကိုတွေ့ကြရမှာပါလို့ဗြိတိန်သံအမတ်ကြီးဘာဘရာဝူဝတ်ကဇူလိုင်3ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါနိုင်ငံတကာမှာဉာဏ်ရည်တုနည်းပညာအသုံးပြုမှုကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကြားအလေးထားဆွေးနွေးဖို့ရှိတဲ့အကြောင်းနဲ့ဒုတိယဦးစားပေးကိစ္စကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေတဲ့ကိစ္စတွေကိုဖြေရှင်းရေးဆွေးနွေးပွဲတွေကျင်းပဖို့သံအမတ်ကြီးဘာဘရာဝူဝတ်ကပြောဆိုသွားတာပါမြန်မာစစ်တပ်ဟာစစ်စင်ရေးတွေအတွင်းအမျိုးသမီးတွေပေါ်အရမပြစ်ကျင်တာနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တပ်ဖွဲ့အသုံးချနေကြောင်းအမျိုးသမီးခွင့်ရေးလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကမကြာခဏဆိုသလိုထောက်ပြလေးရှိပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့မတ်လအတွင်းထုတ်ပြန်ခဲ့တဲ့စာရင်းတွေအရအာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေရဲ့အရမပြစ်ကျင်တာကိုခံခဲ့ရပြီးခံခဲ့ရတဲ့အမျိုးသမီးပေါင်း120ကျော်ရှိပြီးဖမ်းဆီးခံခဲ့ရသူတွေထဲမှာအမျိုးသမီး3100ကျော်ပါဝင်တယ်လို့ထောင်နှံတသက်ပြစ်ဒဏ်ကျမှတ်ခံထားရတဲ့သူပေါင်းဒရာဇင်ကျော်ရှိပါတယ်ရှင်။